တိုက်ပွဲတွေဖြစ်နေတဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်တွေမှာအိုးအိမ်ဆုံးခွာဘေးလွတ်ရာခိုလုံနေကြရတဲ့စစ်ဘေးဒုက္ခတွေပြီးကျန်းမာရေးဆိုင်ရာအခက်အခဲများစွာကြုံနေကြပါတယ်။ယာယီစစ်ဘေးရှောင်းစခန်းတွေမှာလည်းနာသာရှိယောဂအခန်းရှိသူတက်ကြီးရွယ်ဦးတွေနဲ့ကလေးငယ်တွေအတွက်ကျန်းမာရေးဆောင်ရှားမှုရဖို့ဟာလည်းတော်တော်လေးလိုအပ်နေပါတယ်။ဒီကြောင့်ရန်ကုန်ကပြည်ပလာတဲ့တည်င်း
ဝေးတက်ဖို့ကြောင့်တိုက်ပွဲတွေကြောင့်ရှင်းပြင်းနဲ့တက်ကိုထွက်ပြေးခဲ့သူအများပြားဟာယာယီဒုက္ခတဲ့စခန်းတွေမှာခိုးလုံနေကြဆဲဖြစ်ပါတယ်။စတိဆောင်အများစုကတက်ချင်းရွယ်ဦးတွေနာမကျန်းသူတွေခလင်းငယ်တွေနဲ့အမျိုးသမီးတွေဖြစ်ကြပြီးကိုဝင်ဆောင်တွေပါပါဝင်နေပါတယ်။သူတို့တက်လိုအပ်တဲ့ကျန်းမာရေးဆောင်ရှက်မှုကိုလည်းတော့ကျန်းမာရေးလုပ်ငန်းဖော်ဆောင်ရေးကော်မတီ EHWC ကအကူအညီပေးနေပါတယ်။ဒီရင်းမှာကိုဗစ်ကရောဂါအကူအဆက်ခံရသူတွေကျန်းစီများလာနေတဲ့အတွက်ယာယီဒုက္ခတဲ့စခန်းတွေမှာယောဂါကူးစက်မှုကာဝယ်ထိန်းချုပ်နိုင်ဖို့အတွက်စခန်းတာဝန်ခံတွေနဲ့ဝန်ဝန်ကူညီနေတဲ့လူငယ်တွေကိုအခြေခံကျန်းမာရေးပြန်လည်ပေးဖို့လည်းပြင်ဆင်နေကြတာပါ။ယာယီစစ်ဘေးရှောင်စခန်းတချို့စီကိုတော့ကိုဗစ်ကာဝယ်ပစ္စည်းတွေနဲ့ test kit တွေပို့ပေးထားတယ်လို့ PHWC ရဲ့လုံငန်းရှင်နိုင်ဆောင်ရသူခန့်စီသူကပြောပါတယ်။စစ်ကေးလာသူအများစုဟာနှာစီးချောင်းဆိုးတာတွေရှိနေပြီးကလင်းငယ်တွေကတော့ဝမ်းနဲ့ပတ်သက်တဲ့ရောဂါတွေအဖြစ်များတယ်လို့ပြောပါတယ်
။ဒါဒီဥဒကပြောင်းနေပြီးကြတဲ့ရက်ကလည်းမွေးရောမွေးရောတော့နှာစီးချောင်းဆိုးတွေဖြစ်တယ်ကျွန်တော်တို့ပြီးကြတဲ့ရက်ကပဲအဲဒီစီဆန်ကြီးနေကောင်းဆူရောကိုကျွန်တော်တို့တော့ဒီမှာကလေးတွေပေါ့နော်လေဒီဝန်ဆောရောဂါရဲ့ဖြစ်တယ်။ဟာကိုဗစ်ခုလေးမဟုတ်ပဲ။ဟာအေးလေအေးလာရဲပြီးတော့ဒီမိုးရွာတော့ဒီနောက်ပြီးတော့ကျွန်တော်တို့ချိုးနေရတဲ့အိမ်သားတွေမလုံလောက်တဲ့ကိစ္စတွေပြီးတော့ရီရီကမ်းနေရတဲ့ကိစ္စတွေနောက်ဆက်တွဲကအရင်များတယ်။အဲတချို့ကနေကဟိုဒီတမန်ကလေးပုံမှာပဲအေးရတယ်နော်။ဒါပေမဲ့ကျွန်တော်ဖြာရည်ဒီအချင်းနေရတော့ဆီစဉ်ထားပြီးရင်တော်တော်များများကအဲဒီနာဖေးဆောင်ဆူတွေကပုံများတယ်။နောက်ပြီးတော့ဒီတတိယကိုရပုံများတယ်။ဒါပုံများဆိုတော့သီးသူတမားတွေပုံများတယ်။သီးသူတမားတွေလည်းနည်းနည်းပါတယ်။ဒီကတော့ကျွန်တော်တို့ရေချက်တဲ့လူနာတွေလည်းပါတယ်ပေါ့နော်
။ရှမ်းပြည်တောင်ပိုင်းစီပိုင်းမြို့နယ်ကနောင်ကျော်ချေရအောက်စုမှာရှိတဲ့ရာယီစစ်ဘေးဒုက္ခတဲ့စခန်း22ခု၊စိုက်ခေါင်ကဒုက္ခတဲ့စခန်း9ခုနဲ့မောက်မယ်မှာရှိတဲ့ဒုက္ခတဲ့စခန်း2ခုစတဲ့စခန်းတွေရှိကျန်းမာရေးဆောင်ရွက်မှုတွေပေးဖို့ပြင်ဆင်နေတယ်လို့သိရပါတယ်။ဒီများကြီးစခန်းတွေမှာခိုးလုံနေကြသူစုစုပေါင်းက1000ကျော်ရှိနေတာပါ။စစ်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးလာသူတွေကိုကူညီလက်ခံထားတဲ့ခြေရွာသားအရေးအတွက်တဲ့ဒုက္ခတဲ့အရေးအတွက်ကပိုးပြီးများနေတဲ့အတွက်သူတို့ကိုကိုဗစ်စီးနှင်းနဲ့အညီထားနိုင်လို့အခက်အခဲရှိနေတာပါ။ဒီဘက်မှာကာယောဂါတက်တဲ့အနှိုင်းကိုခက်ခက်ခဲခဲရင်ဆိုင်နေတဲ့အတွေ့အကြုံရှိခဲ့တဲ့အတွက်အခုလိုအလုံးရင်းနဲ့စစ်ဘေးကနေထွက်ပြေးနေတဲ့အတွေ့အကြုံမှာကိုဗစ်ကူးစက်တက်နိုင်မှုရှိမှာအောင်အခုဒီပြနေသူတွေကသတိထားနေကြတာဖြစ်ပါလေ။စစ်ဘေးရှောင်တွေအတွက်လိုအပ်တဲ့စေဝါအလုံးလောက်ရနိုင်ဖို့လဲအခက်အခဲတွေရှိနေတယ်လို့ဆန့်စီသူကပြောပါတယ
်။စစ်ဆောင်တဲ့ဒီအင်းနဲ့ကျွန်တော်တို့ရဲ့ကျန်းမာရေးဝန်ထမ်းတွေကမလုံလောက်ဘူးနော်။မများတော့ဘူးပြောရင်လည်းမများတော့ဘူး။နောက်တစ်ခါတော့စေဝါအခက်အခဲပေါ့။အကန့်တစ်ခုနဲ့တစ်ခုကကျွန်တော်လိုအပ်တဲ့စေဝါတွေကမတူတစ်ခုကမှဆိုကလေးတွေများတယ်ပေါ့နော်။စုကန့်ဒီမှာကျွန်တော်တက်ကြီးရဲ့ဦးရေများတယ်။အဲကြောင့်ကန့်တစ်ခုနဲ့တစ်ခုကလိုအပ်ချက်တွေကမတူမတူတော့ကျွန်တော်စီဝါတွေကိုကျွန်တော်တို့ရှာဖွေရတဲ့အခါမှာလည်းအခက်အခဲတွေများရှိတယ်ပေါ့နော်။ဒီကစီဝါမလုံလောက်မှုတွေကပိုများတယ်ပေါ့။နောက်တစ်ခုကတော့ကျွန်တော်တို့ဒီကန့်တွေကိုတွားဖို့ဆိုရင်ဥမာတချို့ဒီစီဆိုင်မြို့နယ်ဒီစံကြားနယ်ကတိအဓိကတော့ကျွန်တော်တို့ဒီဆဲခါနာတိမောင်ကမှစီပြဆောင်ရရများတယ်ပေါ့နော်။ရများတော့သူ့နေရာတွေတွားဖို့ဆိုရင်ဒီဥမာ transportation ပေါ့နော်။ဒီပယ်ယူပို့ဆောင်ရေးဒီကျွန်တော်တို့ဒီကားစီဘိုးတွေအဲ့ဒီဘိုင်းကတော့အခက်အခဲတွေအများကြီးဖြစ်တယ်။ဒါလည်းလို့ဆိုတော့ကျွန်တော်တို့ကန့်တိုင်းကိုကျွန်တော်တို့မသွားနိုင်ဘူးလို့။ဒါအခက်အခဲကလည်းလို့ဖြစ်တယ်။အမှန်တော့ကန့်တိုင်းကိုသွားနိုင်မယ်ဆိုတော့သူကန့်ရဲ့လိုအပ်ချက်တွေကိုသိနေကျွန်တော်တို့ပြည်ပြည်ပြည်စီရတော့တချို့ဒီမိတ်ဖက်ဖွဲ့စီတွေတချို့ကုညီနိုင်တဲ့လူတွေရှိကျွန်တော်တို့ပြည်ပြည်ချက်လက်ပြီးတော့အမြောက်ဝေလို့ရပါမယ
်။အသက်သေးဆိုအောင်ထပ်တီးခုံလုံးနေကြသူတွေအနေနဲ့ကိုဗစ်ကာယောဂါဘေးထက်လုံခြုံရေးနေရေးစားရေးအတွက်အဓိကအာရုံစိုက်နေကြတာပါ။ဒီကဲမှာကိုဗစ်ဖြစ်ပေါ်ကူးစက်ဆန်းရသူတွေသစားချက်သစားတိုးလာနေတဲ့အတွက်ကန့်ယောဂါဘေးသတိထားနေရပေမယ့်ဥယျာဉ်ဆန့်ခွာထွက်ပြေးနေရသူတွေအတွက်တခြားယောဂါဘေးနဲ့အခြေခံစားတောက်နေထိုင်ရေးအခက်အခဲတွေကအများပြားရှိနေတယ်လို့ကုလင်ဆောင်ရဲ့ပင်းနေသူတွေကပြောပါတယ်။တောင်းရချီရဲ့စစ်ပြေးရှောင်တွေအတွက်လက်ရှိမှာတော့အကူအညီကအလွန်နဲ့လိုအပ်နေတယ်လို့အကူအညီပေးသူတွေကပြောပါတယ်။